ကမ္ဘာတဝန်းမှာရှိတဲ့အမေရိကန်အကူအညီတွေကို3လတာရပ်ဆိုင်ပြီးပြန်လည်သုံးသပ်ဖို့သမ္မတဒေါ်နယ်ထရန့်ကအမိန့်ထုတ်ပြန်ခဲ့ပါတယ်။ထုတ်ပြန်ပြီးနှစ်ပတ်ကြာအတွင်းတစ်ကမ္ဘာလုံးကပြည်သူတွေနေတူစစ်ပွဲပဋိပက္ခဒဏ်ကိုခံစားနေရတဲ့မြန်မာပြည်သူတွေဟာလည်းအကူအညီရပ်ဆိုင်မှုနောက်ဆက်တွဲအကျိုးဆက်တွေကိုရင်ဆိုင်နေကြရပါပြီ။အဲ့ဒီတည်းမှာအဓိကကြတဲ့လူသားချင်းစာနာမှုအကူအညီရပ်ဆိုင်လိုက်တာကဆစ်ဆောင်ပြည်သူတွေနဲ့ဒုက္ခသည်တွေကိုပိုအကြိုက်ရိုက်စေတာပါအကူအညီတွေနဲ့နှစ်ရှင်နေထိုင်နေရတဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာတော့အမိန့်ထွက်ပြီး၃ရက်အကြာမှာပဲကျန်းမာရေးဆောင်ရှောက်မှုရေးပေးဝေမှုနဲ့စခန်းတွင်တန်ရှင်ရေးလုပ်ငန်းအားလုံးရပ်ဆိုင်ခဲ့ပါတယ်ဒါအပြင်အမိတ်ထွက်ပြီးပြီးချင်းညနေမှာပဲဒုက္ခသက်စကန်အတွင်းမှာဆေးရုံတက်နေတဲ့လူနာတွေကိုချက်ချင်းဆင်ခိုင်းတာကြောင့်အောက်ဆီဂျင်ရှူနေတဲ့အသက်60ကျော်အရွယ်လူကြီးပိုင်းတို့သေဆုံးခဲ့တယ်လို့ကိုဝင်ဆောင်မိခင်တွေလည်းစကန်နဲ့နှစ်မိုင်ခန့်ဝေးတဲ့အစရာဆေးရုံကိုအရေးပေါ်ပြောင်းရွှေ့ရတဲ့ဖြစ်စဉ်မျိုးတွေလည်းရှိခဲ့ပါတယ်။ဒီလိုအကူအညီတွေရိုက်ဆိုင်လိုက်တာကြောင့်ထိုင်းမြန်မာနယ်စပ်ကဒုက္ခသက်စကန်တွေမှာနေထိုင်တဲ့လူပေါင်း3000နီးပါးဆေးဝါးကုသခွင့်စာဝတ်နေရင်းနဲ့တခြားသောမျှော်လင့်ချက်တွေအားလုံးပျောက်ကွယ်သွားခဲ့ရပါပြီ။အဲ့ဒီတည်းမှာထိုင်းမြန်မာနယ်စပ်ကအုံပြန်ဒုက္ခသည်စခန်းအတွင်းမှာနေထိုင်ပြီးအမေရိကန်နိုင်ငံခုလုံခွင့်မှာပိတ်ခံခဲ့ရတဲ့ကရင်မျိုးသမီးမတ်ဂျာတာဖော်တယောက်လည်းပါဝင်ပါ။စခ
န်းအချို့ဝင်မှုကတော့ဒီသူကတော့ပြောတာတော့ဒီကိုဝင်တယ်တွေသူစင်းနာမည်စင်းပြန်ကောက်ထားတယ်ပေါ့နော်။ကိုဝင်တယ်နာမည်စင်းကောက်ထားတယ်။နောက်ပြီးတော့လို့အရေးပေါ်လူနာနေဘာနဲ့ပတ်သက်လို့အောက်ဆီဂျင်ပါတယ်လို့ရှိသွားတဲ့လူမျိုးတော့သူတို့စင်းကောက်ထားတယ်လို့ကြားတာပဲ။မဒီနေ့ဆိုလို့ရှိရင်အရေးပေါ်ကလေးတယောက်မှပါလေရှိတာသူတို့အတားကားငါပြီးတော့အရေးပေါ်ပြေးရတယ်လို့ကျွန်မကြားတာပဲဒါပေမဲ့ဒီကကာသမားကတော့ခုနပြောလို့တရားတရားကူညီကြမယ်ဆိုစီဘိုးတော့ထည့်ပြီးပေါ့နော်အစီဘိုးစီဘိုးတော့ပြပါတယ်ဆိုပြီးစီဘိုးပဲပြပေါ့နော်ကျန်တာတော့မဖြစ်သွားတာဒီနေ့တော့ကလေးတယောက်တော့အရေးပေါ်ရောက်သွားတော့ကျွန်မအဲ့ဒါတော့ပြီးတယ်ကျွန်မထင်တာတော့ဟိုပါပေါ့နော်တောင်းသားစီကတော့မခေါ်ပါလို့ကျွန်မတော့ခံမနိုင်ပါပေါ့နော်ကျွန်မတို့ရှိမှအခုဆိုလို့ရှိရင်ခုနပြောတဲ့အတိုင်းမြန်မာပြည်ကအခြေအနေရဒီတည်းမှာရောက်နေလို့ထတ်တိုးတွေအများကြီးပဲနိုင်ငံထွက်ရမယ့်လူကဆက်ထွက်သွားမယ်ဒီထွက်သွားတဲ့လူကလည်းဒီဘက်ပါကြံနေကြတဲ့လူပြန်ကူညီနိုင်တယ်လေနော်အခုကအကုန်လုံးဆုတ်သွားတဲ့ခါကျတော့ခုနပြောလို့ရှိတဲ့ကလည်းအကုန်ရက်ရှိကိုဆက်ကမဲ့ခီးရလည်းအကုန်ရက်ဆိုလို့ရှိရင်တော့အဆင်မပြေဘူးပေါ့နော်
ထိုင်းစစ်မှားရေးဝန်ကြီးကတော့အခုလိုအကူအညီမဲ့နေတဲ့ဒုက္ခသည်တွေကိုစစ်မှားရေးဆောင်ရှားမှုတွေပေးသွားမယ်လို့ထိုင်းသတင်းဌာနတွေမှာရေးသားဖော်ပြချပါတယ်။လက်ရှိမှာတော့ဒုက္ခသည်စခန်းတွေကိုစီမံခန့်ခွဲတဲ့အုပ်ချုပ်ရေးမှုတွေကမွေးကန်နီးကိုဝင်ဆောင်တွေအောက်ဆီဂျင်ရှူနေရသူတွေနဲ့နာတာရှည်လူနာတွေကိုစခန်းတွင်းမှာစီရင်ကောက်ခံမှုတွေလုပ်ဆောင်နေတယ်လို့သိရပါတယ်။ဒါဟာရင့်နစ်နေသူအတွေ့ကောက်ရိုးလေးတစ်မြင်းဆိုလဲမမှားပါဘူး။ဒါပေမဲ့ကျန်းမာရေးဆောင်ရှားမှုအကူအညီတွေရရှိလို့စက္ကန့်တွေမှာအလုံးစုံအဆင်ပြေသွားတာမျိုးတော့မဟုတ်ပါဘူး။ဒုက္ခသည်စက္ကန့်အတွင်းနေထိုင်သူတွေအတွက်အကူအညီရခဲ့တဲ့စာဝတ်နေရေးရေသုံးဆွဲဖို့နဲ့အမိုက်စုပစ်တာတွေအတွက်မတိကျမြေရာမှုတွေနဲ့ရုန်းကန်နေရစေပါ။စက္ကန့်တွေမှာတောက်တုံးရေပေးဝေမှုရပ်ဆိုင်လိုက်ပြီးနောက်လူတူအုပ်ကိုရေပုံးတစ်ပုံးစာသာခွဲတန်းရရှိတာကြောင့်ပြင်ပကနေရေဝယ်ယူသုံးဆွဲရတာတွေလည်းရှိနေပါတယ်။ဒီလိုရေဝဲယူသုံးဆွဲတာကိုစက္ကန့်တွင်းနေထိုင်သူတိုင်းမလုပ်နိုင်ပါဘူး။ကျန်းမာရေးမကောင်းတာကြောင့်အလုပ်မလုပ်နိုင်တဲ့မက်အေခူဖော်ရိုမီတာဆိုဟာဆိုရင်လေရေဝဲသုံးဆွဲဖို့ငွေပုံငွေရှာမရှိတာကြောင့်စက္ကန့်တွင်းရေပွေးဝေတဲ့နေရာမှာရေပုံတစ်ပုံရဖို့တိုးဝေပြီးအချိန်ကြာကြီးစောင့်ဆိုင်းရပါတယ်။နိုင်ငံတကာကူညီကယ်ဆယ်ရေးကော်မတီ IRC ကစက္ကန့်တွင်းရေပေးဝင်နေတဲ့ဆက်တွေကိုပြန်လည်သုံးဆွဲခွင့်ပေးထားပေမယ့်လက်ပတ်ဖို့စီမရှိတာကြောင့်လည်းအခက်အခဲကြုံနေကြရတာပါ။
တချို့နေရာလေးမှာတော့ခုန IRC ပြတဲ့ရေလို့ကိုသူတို့ကရက်ချရက်ချရကြတယ်။အများအဖြစ်ကတော့မရတဲ့လူအများတယ်။ဒီနဲ့ပတ်သက်တာလည်းအခက်အခဲရှိတယ်ပေါ့နော်။တစ်နှစ်ပတ်လုံးအတွက်ဘယ်နော်ရေကိုဆောင်ရမယ်ပေါ့ဆိုတော့အဲ့ဒါလည်းတကယ်တမ်းပြောရမယ်ဆိုအခက်အခဲများရှိတာပေါ့။သူတို့အနေနဲ့ငွေကိုကငွေကြည့်လိုက်မယ်ဆိုတော့ဥမာပြဘလတောင်းမယ်ဆိုတော့အဲ့ဒါလည်းတရားငွေတော့မပြောသေးဘူး။အဲ့တော့အနော် agency လုံးဝရေမလာတဲ့နေရာ။ပိုးဆိုးသွားတယ်အခုရေမရှိတော့။မနေ့ကဆိုရှေ့အိမ်မှာရေလေးတပုံးပဲရှိတယ်။မနေ့ကတောင်းမှမှလည်းရေလေးလိုက်ခတ်ယူရတယ်။ဒီလိုတူထားတဲ့ပိုင်ရှင်ကလည်းငါတို့မှလည်းဂျီမရှိဘူးလေတို့ဂျီလာမခတ်နဲ့ဆိုရယ်အဲ့လိုလက်ပြောကြတယ်အငင်းပွားမှုတွေလည်းဖြစ်ပါတယ်အဲ့ဒါကြီးနော်ရင်းနဲ့ပတ်သက်တာလည်းအငင်းပွားမှုရှိတယ်တည့်ရစားဖို့တောက်ဖို့တော်တော်မနေ့ရုပ်ကန်နဲ့ဆိုတော့အဲ့ဒီတစ်နစ်စာအတွက်ဆိုရင်တော့ကျက်ကျက်တဲ့ခုနဒါပေမဲ့ခုနပြောလို့မရတွင်းရင်တူးနိုင်မယ်ဆိုရင်တော့ဟိုတွင်းတူးနိုင်မယ်ဆိုတော့နည်းနည်းဆိုတော့ရမယ
်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာနိုင်ငံတကာအကူအညီကယ်ဆယ်ရေးကော်မတီ IRC ရဲ့အကူအညီတွေကအများဆုံးလို့ဆိုနိုင်ပါတယ်စာနယ်ရိက္ခာအတွက်ဆိုရင်လေဒုက္ခသည်စခန်းမှာနေထိုင်တဲ့လူတို့ကိုတစ်လ324ဘတ်သာထောက်ပံ့မှုရရှိတာပါ ဒါအပြင်မြန်မာဒုက္ခသည်တွေကိုအခုညီပေးနေတယ်အမေရိကန်အကူအညီထောက်ပံ့ရေးအစီအစဉ်USAကလည်းပြီးခဲ့တဲ့တစ်နှစ်ကြာအတွင်းလူသားချင်းစာနာထောက်ထားမှုအရေးပေါ်အကူအညီတွေကန်ဒေါ်လာ90သုံးသန်းကျော်ထောက်ပံ့ခဲ့ပါတယ်ဒီအကူအညီတွေကကမ္ဘာစာနယ်ရေးခါအစီအစဉ် WFP အပြည်ပြည်ဆိုင်ရာကလေးများရန်ပုံငွေအဖွဲ့ UNICEF နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယူအန်အော်ချာတို့ကတဆင့်မြန်မာနိုင်ငံကိုပေးအပ်နေတာပါ အမေရိကန်အစိုးရရဲ့အကူအညီရပ်ဆိုင်မှုကြောင့်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းအပါအဝင်မြန်မာပြည်သူတွေရဲ့ကြံ့မာရေးဒုက္ခသည်အရေးနဲ့လူခွင့်ရေးလှုပ်ရှားမှုတွေဟာဘယ်လိုရှိဆက်ရမလဲဆိုတာကိုအရက်ဖက်လူမှုအဖွဲ့အစည်းတွေကအဖြေရှာနေကြရပါတယ်အာဏာသိမ်းမှုကြောင့်ရွှေ့ပြောင်းလာရသူတွေကိုကူညီပေးနေတယ်နယူးမြန်မာဖောင်ဒေးရှင်းရဲ့ဒါရိုက်တာဒေါက်တာဆန်အောင်က
ဒီရင်းချောက်ပိုင်းကိစ္စလေးရောတော့ကျွန်တော်တို့ကျွန်တော်တို့ဒီရင်းချောက်ပိုင်းလေးကျွန်တော်တို့လုပ်နေရရှိတဲ့အဲ့ဒါလေးပဲကျွန်တော်ရတယ်အကုန်လုံးရက်သွားတာပဲရက်သွားတာတော့ဒီရေးရှင်ရေးပေါ့ဗျာအမာဂျင်စီပေါ့နော်ကျွန်တော်ကဲရတယ်အဲ့ဒါတွေပါကျွန်တော်အကုန်ရက်လိုက်ရရလိုက်ရတော့အမာဂျင်စီကဲရတယ်တော့ကျွန်တော်ပြန်ပြီးမယ်တော့ပြောတာပဲပြန်ပြီးတော့ဆင့်မယ်ပေါ့နော်ဒါတစ်ခါကလည် ဒီကြားရေးနဲ့မှာကျွန်တော်တို့ဒီ
ကိုကြီးပြန်ပြီးဘာညာတော့ဒါကြောင့်ဘယ်လိုဖြစ်လာမလဲဆိုတော့မိကဆိုးရပုံပါပဲအဆိုးရပုံပါပဲမူတည်မယ်လက်တလုံးမှာတော့စစ်ပင်းရှောင်နေတဲ့ဒုက္ခတွေရဲ့အခက်အခဲတွေပြေလည်နိုင်ဖို့အရက်ဖက်လူမှုအဖွဲ့အစည်းတွေကနှီးလန့်မျိုးစုံနဲ့စူးစမ်းနေကြတာပါဒီလိုစူးစမ်းမှုရလက်အဖြစ်ထိုင်းကျမ်းမာရေးဝန်ထမ်းတွေကတနင်္လာကနေတောက်ချအထိလာရောက်စေကူတာပေးဖို့သဘောတူညီချက်ရထားတယ်လို့ကရင်ဒု ခွင့်မရှိတာကြောင့်ပြဿနာအလုံးပြည့်လည်သွားတာတော့မဟုတ်ပဲအဟန့်အတားတွေကရှိနေပါသေးတယ်လက်ရှိဖြည့်ရှင်းထားနိုင်မှုအခြေအနေနဲ့ပတ်သက်ပြီးကရင်ဒုက္ခသည်များကော်မတီအတွင်းရင်မှုစောပွဲစီကအခုလိုပြောပါတယ်
။ဟိုင်းရဲ့ဒီမှန်ခခွဲမှုထိုင်းရဲ့သဘောတူခွင့်ပြုချက်အရအကောင်လုံးစခန်းတိုင်းမှာဆိုလို့ရှိရင်အဲ့လိုဆွေးုံတွေကိုအဲ့ဒီဆွေးုံကိုပြန်လို့ပြန်လဲပြီးတော့ခွင့်ခွင့်ရှိပြီးသို့တော်လည်းပဲဆေးမှမရှိတာဘာတစ်ခုမှမရှိဘူးပေါ့နော်။ဒါကြောင့်ထိုင်းဆေးဆရာဆရာတွေပေါ့အဝင်တွေပေါ့နော်။အဲ့ဒီဒုက္ခသည်စခန်းတဲ့ကိုသွားပြီးတော့တပတ်မှဆိုလို့ရှိရင်ဟိုသူတို့ပြောတာကတော့ဖြစ်နိုင်ရင်တော့ဒီဒနင်းလာနေတော့ဒီအဲတောက်ကြနေအထိပေါ့နော်မန်ဒီတူစိုက်ဒီပေါ့သူတို့အဲ့ဒီမှာဒါအဲ့ဒီမှာစခန်းတိုင်းစခန်းကိုဆင်းတော့သူတို့သွားကြည့်ရှုပြီးနေပေါ့နော်ကျွန်တော်တို့ရဲ့ community မှာရွေးချယ်ထားတဲ့အဲ့ဒီဟိုဒီစေတနာစေတနာလောက်သားတွေပေါ့ဗျအဲ့ဒီလောက်သားတွေကတော့အချိန်ကြီးရှိနေရမယ်လीနောက်တစ်ခုကအရေးပေါ်လူနာပေါ်ပေါက်လာမယ်ဆိုလို့ရှင်သွားခွင့်တော့သူတို့ပြီးတယ်အဲ့ရရေးပေါ်လူနာသွားနိုင်ဖို့အတွက်သူတို့လမ်းကြောင်းကိုလည်းပဲနောက်ပြီးတော့ဆက်သွယ်ရေးတွေကိုလည်းပဲသူတို့စီစဉ်ထားပေးတယ်ပေါ့နော်အဲ့သွားမယ်ဆင်းရုံကြတော့သူတို့ဒုက္ခတဲ့တခန်းတစ်ခုရဲ့တက်ဆိုင်တဲ့သူရဲ့မျိုးနဲ့အတွင်းနဲ့ဆင်းရုံပဲသွားလို့ရတယ်ပေါ့နော
်အမေရိကန်ရဲ့အကူအညီရဆိုင်မှုကအာနာသိန်းလိနစ်ကြားအတွင်ပြည်တွင်းစစ်ပွဲတွေကြောင့်ဆစ်ဆောင်နေရတယ်လူဦးရေ 3.5 တန်းကျော်အတွဲအကူအညီရနေတဲ့ခန္ဓာပေါင်းစုံကိုတက်ရောက်မှုပြင်ထန်စေတာပါပြန်လည်သုံးသပ်မှုတွေလုပ်မယ်ဆိုင်ငတ်3လအတွင်းမှာတော့ဒုက္ခတွေတွေပုံမများလာဖို့ကုညီမှုတွေလှုပ်ဆောင်နေတဲ့အရက်ဖက်အဖွဲ့အစည်းတွေကပို့ပြီးကြိုးပမ်းချရမယ်အခြေအနေဖြစ်နေပါတယ်။ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့အမှုဆောင်ဒါရိုက်တာဦးထွတ်ချစ်ကတော့လက်ရှိအခက်အခဲတွေကိုကျော်လွှားနိုင်ဖို့ဆိုရင်အမေရိကန်နဲ့ချိတ်ဆက်မှုတွေမကဘဲတခြားအဖွဲ့အစည်းတွေနဲ့ပါချိတ်ဆက်လှုပ်ဆောင်ဖို့လိုတယ်လို့အကြံပြုပါတယ်။
USAID ရဲ့ငွေကြေးထွက်တတ်မှုကရင်ဆိုင်ရတယ်ကျွန်တော်တို့ခုလက်ရှိသွားနေတဲ့ကျွန်တော်တို့ရဲ့ဒီတော်လိုင်းလုပ်ငန်းတွေဖွံ့ဖြိုးလုပ်ငန်းတွေပါတော့အများကြီးကျွန်တော်တို့ဒီထိခိုက်နိုင်တယ်လို့ကျွန်တော်အနေနဲ့ပြောချင်တယ်ကျွန်တော်တို့ကတခြားဖွဲ့စည်းတွေနဲ့ရှင်လို့ရှင်တော့ဟိုတိတ်ပြီးတော့မပြောပလောက်ဘူးပေါ့ဆိုလိုချင်တာကတခြားဖွဲ့စည်းတွေဆို90ရာခိုင်နှုန်း80ရာခိုင်နှုန်း ที่อเมริกันมุ่งยิบออกมาหูมีคนเยอะเลยบ่ทุกเส้นที่เนี่ยพี่เอาเราจะรู้จักดีดอกหูเป็นเส้นอะไรใช่ไหมล่ะก็ที่เราบอกว่าดีในงานยี่เพื่อจีดีแบบพี่ๆจะรู้สัวหมดเลยคนอยู่ยี่ลงงานตรงนี้เนี่ยเพื่อจีดีพี่ๆรู้นี่เนี่ยเราจะรู้รูปก็จะเพื่อจีดีในงานนี้ด้วยหูมีคนไปรอมาลงตรงนี้จะเนี่ยตัวเช่นนี้ที่ที่จะทำยังไงเนี่ยจะมุ่งมุ่ยชาลุยเอาอย่างนั้นไปรอအခွင့်အရေးကိုစနေတကြားနဲ့ကျွန်တော်တို့ဒီဟိုကွင်းလင်းမြေတာကိုရှိအောင်စနေတကြားလုပ်ကြိုက်ဆောင်ရွက်တင်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်အကူအညီရရှိမှုအနေငယ်ဆိုပေမဲ့မြန်မာပြည်သူတွေအတွက်တော့အဲ့ဒီပမာဏဟာအသက်ပြည့်အထီတောင်ထိခိုက်နိုင်တဲ့အခြေအနေကိုကြုံတွေ့နေရတာပါဒီအတွက်ကြောင့်အမေရိကန်ရဲ့အကူအညီတွေပြန်မရရင်တော့ဖြည့်ရှင်းနိုင်မှုနည်းလမ်းတွေကိုအနည်းနဲ့အမြန်ရှာဖွေကြရတော့မှာဖြစ်ပါတယ်နေရဆွန်ခွာတင်းရှောင်နေရသူတွေအတွက်တော့ဒုက္ခတဲ့ဆိုတဲ့စကားလုံးတွေကြမှာခုံတိတ်ခါရှိစွာဘဝရက်တည်နိုင်ဖို့ဟာမျောလင့်ချက်တစ်ခုအဖြစ်သာတည်ရှိနေစေပါဒီသတင်းဆောင်မကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ်